အမေရိကန်စံတော်ချိန်ဒီကနေ့ဇွန်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေရဲ့အစ်နေ့ဖြစ်ပါတယ်။ရမန်ဒါဥပုပ်ကာလအဆုံးသတ်တဲ့အစ်ဘွဲတော်မှာဆိုရင်ဆွေမျိုးမိတ်ဆွေတွေကိုဘာသာမရွေးလူမျိုးမရွေးဖိတ်ခေါ်ပြီးတော့ကျွေးမွေးအခမ်းတတ်ကြပါတယ်။အမေရိကန်မှာရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကရောဥပုပ်ထွက်ပြီးအစ်ဘွဲတော်ကိုဘလို့ကျင်းပကြတယ်လဲဆိုတာနဲ့အမေရိကန်မှာစက်တင်ဘာလ17ရက်မှာအစ္စလာမစ်အဆုံးရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုကိုခံရပြီးတဲ့နောက်ပိုင်းအစ္စလာမ်ဘာသာဝင်တွေအပေါ်အမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရရဲ့မူဝါဒတွေဘလို့ရှိတယ်လဲဆိုတာနဲ့အတူဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကရောအစ်ဘွဲတော်ကာလမှာဘလို့အခြေအနေရှိတယ်လဲဆိုတာကိုပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့တောင်းနဲ့ချီတဲ့မြန်မာမွတ်စလင်တွေဟာရမန်ဒါဥပုပ်လကုန်ဆုံးပြီးတဲ့နောက်အစ်ပွဲတော်ကိုဆင်နွှဲနေကြပါပြီ။အမေရိကန်ရဲ့အနောက်ဖက်ခြမ်းအော်ရီဂွန်ပြည်နယ်ပေါ့တလန်းမြို့လေးမှာတော့မြန်မာပြည်ကနေလာရောက်အခြေချနေထိုင်နေကြတဲ့မွတ်စလင်ဥယေဟာ1000ဝန်းကျင်ရှိပါတယ်။ပေါ့တလန်းမြို့မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးယူဆုဒ်အဂဘဲကဒီကနေ့သူတို့အိမ်မှာမိတ်ဆွေတငယ်ချင်းတွေကိုဖိတ်ခေါ်ကြွေးမွေးပြုစုခဲ့တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ်။
ဒီနေ့ဆိုလို့ရှိရင်ဘလူးမဆိုတိတဲ့လူတိုင်းလာလည်လို့ရတယ်။အဲ့ဒီဟာမှာတချို့ကဘာသာရေးနားလည်မှုလွဲတဲ့ပုံမှာကိုယ့်ရဲ့မွတ်စလင်တွေပဲအတိုင်းဝိုင်းတစ်ခုတည်းပဲဖိတ်တယ်။ကျွန်တော်တို့ဆိုရင်ကျွန်တော်ပါဘေးအိမ်ပတ်ဝန်းကျင်တွေခရစ်ယာန်ဂျူးဗုဒ္ဓဘာသာအကုန်လုံးကျွန်တော်က open house ပဲ။မွတ်စလင်ရဲ့ celebration ဖြစ်ပေမဲ့ get together with the friends and family everyone together တကယ်တမ်း celebrate လုပ်တာပါလဲဆိုတော့ဟိုဝါကျွတ်သွားတဲ့အနေနဲ့ပေါ့နော်။ဝါဖြည့်တလလုံးကဝါရှောင်လာတယ်ဝါကျွတ်သွားတဲ့အနေနဲ့ celebrate လုပ်တဲ့တကောအဲ့ဒါပေါ်ပါပဲ
အမေရိကန်ပြည်ထောင်စုဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာကမ္ဘာကုန်သည်ညီနောင်မိုးမျော့အဆောက်ဦးကြီးနဲ့ပင်တဂွန်စစ်ဌာနချုပ်တို့ကိုအစ္စလာမ်အစိုးရတွေဖြစ်တဲ့အယ်ကိုင်ဒါအဖွဲ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လူပြူကြီးစိုးရေးဝါဒီတွေနဲ့အရက်သားတွေကမွတ်စလင်တွေအပေါ်မှာကြောက်ရွံ့စိတ်လွန်ကဲတဲ့စိတ်ခံစားချက်တွေဖြစ်ပေါ်လာကြပါတယ်။အခုလိုအစ္စလာမ်ဘာသာဝင်တွေအပေါ်မှာထိတ်လန့်မှုအကြမ်းဖက်လေမလားစိုးရိမ်စိတ်နဲ့တန်တရာတွေကြောင့်အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာမွတ်စလင်တွေအပေါ်မှာရောဘလို့တက်ရောက်မှုတွေတွေ့ရတယ်လဲဆိုတာကိုတော့ဦးယူဆုဒ်အဂဘဲကအခုလိုပြောပြပါတယ
်။ 9/11 ပြီးတဲ့နောက်ပိုင်းမှာတစ်ဖက်ကဟိုအမြင်ဆောင်တာရှိပေမဲ့ကောင်းကျိုးတွေရပါလဲဆိုတော့တကယ်လူခွင့်ကိုလေးစားလိုက်နာတဲ့လူတွေဘာသာတိုင်းကလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့ယုံကြည်တဲ့လူတွေအားလုံးကကျွန်တော်တို့အရင်သက်ထောက်ခံတာပုံများလာတယ်။အလော် enforcement တွေကလည်းကျွန်တော်တို့နဲ့ keep in touch ပို့လို့တယ်။ဟိုတစ်ခါ New Zealand attack ဖြစ်သွားတော့ဆိုရင်ကျွန်တော်တို့ပလီတွေမှာလာပြီးတော့ရဲတွေကစောင့်ပေးတယ်။အဲကျွန်တော်တို့ဆိုရင်မှ community leader တွေကိုဖုန်းခေါ်တယ်။ခင်ဗျားတို့ကကျွန်တော်တို့ cell phone ကိုယူထားလိုအပ်ရင်လိုအပ်လို့ခေါ်ဆိုတော့အဲ့လိုပုံစံမျိုးနဲ့ဟို support တွေလုပ်ကြတယ်။နောက် media တွေမှာလည်းလာပြီးတော့ interview တွေလာလုပ်တယ်သူတို့လည်း support လုပ်တယ်။ဆိုတော့တဘောတရားကအကျံဖက်ချင်တဲ့လူတွေကတော့ရှိမှာပဲ society တိုင်းမှာဒါပေမဲ့တစ်ဖက်မှာတကယ်လူခွင့်ရမြန်တို့တဲ့လူတွေကနောက်အစိုးရ law enforcement တွေကမမမ principle ပေါ်မှာယက်တည်တဲ့တော့ကကျွန်တော်တို့ရဲ့ life ကပိုကောင်းတယ်လို့ကျွန်တော်မြင်တယ်
။ဒါအပြင်တရားဥပဒေစိုးမိုးရေးအတွက်တာဝန်ထမ်းဆောင်နေကြတဲ့ရဲအရာရှိတွေအနေနဲ့ကလည်းတိုင်းပြည်တွင်အမှန်တကယ်အေးအေးချမ်းချမ်းနေထိုင်လို့သူအစ္စလမ်ဘာသာဝင်တွေအတွက်ဘလို့ကာကွယ်ပေးစောင့်ရှောက်နေသလဲဆိုတာကိုလည်းသူကအခုလိုဆက်ပြောပြပါတယ်။
9/11ကိုလှုပ်သွားတဲ့လူတွေကသူတို့ရဲ့ political ယုံကြည်မှုသူတို့လှုပ်သွားတာပေါ့နော်အဲ့ဒီပုံမှာက emotionally ပြည်သူလူထုက react လုပ်တာရှိရဒါပေမဲ့ဒီနေရာမှာခွဲခြားပြီးတိဖို့က law enforcement က very neutral ဆိုတော့ law enforcement ကဟိုလိုအပ်ရင်လိုအပ်တဲ့ protection လည်းပေးတယ်နောက်တစ်ခုက law enforcement က bias ဟိုမဖြစ်ဘူးတကယ်တမ်းသူတို့မှာ hardcore evidence နဲ့သူတို့ကတကယ် criminal ဖြစ်တဲ့လူတွေတကယ် terrorist ဖြစ်တဲ့လူတွေပဲတကယ်အရေးယူပြီးတော့တကယ်မဟုတ်တဲ့လူတွေကြတော့ American law legal system က completely protection ပေးတယ
်။ Oregon မှာရှိနေကြတဲ့ Muslim အတိုင်းဝိုင်းဟာလူမှုအတိုင်းဝိုင်းအတွင်းအစ္စလမ်ဘာသာဝင်တွေအချင်းချင်းစီးလုံးညီညွတ်မှုရဖို့လူငယ်တွေအနေနဲ့ကြိုးစားလိုစိတ်ရှိလာစေဖို့အတွက်အခုလိုအစ်ပွဲတော်ကာလမှာနှစ်ပတ်လည်တွေ့ဆုံမှုအနေနဲ့အတူတကွစုစည်းဆောင်တွေ့ကြပြီးကျောင်းတွေမှာထူးချွန်တဲ့ကလေးတွေကိုအတိမတ်ပြုစုပေးတာတွေသာမကတက္ကသိုလ်တက်နေတဲ့ကျောင်းသူကျောင်းသားတွေကိုလည်းဆက်သွယ်တွေ့ဆုံကြတာနဲ့အတူလူမှုအတိုင်းဝိုင်းကိုတာယာစီလုံးမှုရှိအောင်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းကိုလည်းဦးယူဆုဒ်အဂဘဲကပြောပါတယ်အခုလိုအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကဥပုပ်လကုန်ဆုံးပြီးအစ်ပွဲတော်ကိုကျင်းပနေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကလည်းအစ်ပွဲတော်ကျင်းပဖို့ပြင်ဆင်နေကြပါတယ်။မွတ်စလင်တွေအတွက်အကြီးဆုံးပွဲတော်ဖြစ်တဲ့အစ်ပွဲတော်နေ့မှာတော့ကော့ဆက်စ်ဘဇားဒုက္ခသည်စခန်းထဲကမွတ်စလင်အများစုဟာဘာမှမဝင်နိုင်မချမ်းနိုင်ပဲရှိနေကြတဲ့အကြောင်းမူရဇန်ဟူစိန်ရှက်ခီကပြောပါတယ်။ ဒုက္ခသည်စခန်းထဲမှာကလေးဥယျာကြီး4000ကျော်ရှိနေပြီးမိဘမဲ့ကလေးတွေက8000ဝန်းကျင်ရှိပါတယ်။သူတို့ဟာအစ်ပွဲတော်အတွက်မပျော်နိုင်ကြဘူးလို့သူကပြောပါတယ်။အစ်ပွဲတော်ကာလမှာရိုဟင်ဂျာဒုက္ခသည်အများစုဟာအဝတ်အထည်သစ်တွေမဝယ်နိုင်ကြကြောင်းနဲ့ဒုက္ခသည်စခန်းအတွင်းအလုပ်လုပ်ခွင့်ရကြတဲ့လူနည်းစုလောက်နဲ့နိုင်ငံခြားမှာဆွေမျိုးရှိသူတွေလောက်သာအစ်ပွဲတော်ကာလဇွေးဝယ်ထွက်နိုင်တယ်လို့ဆိုပါတယ်။တချို့ချမ်းသာတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုယ်တိုင်ကစီးပွားပြည့်ရောင်းချပြီးငွေရှာနိုင်ကြပါတယ်။အယက်ခန်ကဒုက္ခသည်စခန်းထွင်းမှာဈေးဆိုင်တဆိုင်ဖွင့်ထားနိုင်တဲ့သူပါ
။ကန်နေ 90% မှနှုကြရဆဲတရတဲ့တက်ကပိုချနေ
။ဒီဒုက္ခသည်စခန်းတွေကအများစုကပတ်စံရှိကြတာမဟုတ်ဘူး။ဒါကြောင့်သူတို့မှာလိုအပ်ချက်ရှိလဲမဝယ်နိုင်ကြဘူး။ဝယ်နိုင်တဲ့သူကအတော့ကိုရှားပါတယ
်။အယက်နှစ်အစ်ပွဲတော်တို့ကအဝတ်စားတဲ့တချို့ကိုအကန့်အသတ်နဲ့ပေးဝေလှူဒန်းတာမျိုးရှိခဲ့ပေမဲ့အခုအစ်ပွဲတော်အတွင်မှာတော့ဒီလိုလာရောက်လှူဒန်းတာမျိုးမရှိတဲ့အကြောင်းဘလူခါလီဒုက္ခသည်စခန်းကနေ VOA သတင်းတောက်မူရဇန်ဟူစိန်ရှက်ခဲကပြောပါလေရှင်။